သတင်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာစိုးရိမ်ပွေအနေထားမှာရှိနေတယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ချင်းပြည်နယ်ထန်တလန်မြို့ကအထက်တန်းကျောင်းသူကျောင်းသားအများစုဟာကျောင်းထွက်ပြီးတော်လန်ရေးအတွက်လက်နက်ကိုင်နေကြတယ်လို့ကျောင်းဆရာဆလိုင်းကပြောပါတယ်။ဆရာဆရာမမလုံလောက်တဲ့ပြဿနာကြုံနေရတာကြောင့်ထန်တလန်ကကျောင်းသူကျောင်းသားအယောက် 18,000 လောက်ကိုစေတနာဝန်ထမ်းအယောက် 1,100 လောက်ကပလတ်စတစ်အမိုးကာတွေအောက်မှာတက်နိုင်တဲ့လောက်စာရီတင်ပေးနေရပါတယ်။စစ်တအာနာသိမ့်မှုနောက်ပိုင်းမြန်မာနိုင်ငံတဝန်အထက်တန်းအရွယ်ကလေးအလုံးရဲ့22ရာခိုင်နှုန်းပဲကျောင်းအပ်ကြတယ်လို့ဒီလာထဲမှာထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှလည်းဖော်ပြထားပါဗျ။2018ခုနှစ်ကနေ2023ကြာမြန်မာနိုင်ငံမှာကျောင်းအပ်နှုန်း22ရာခိုင်နှုန်းကျော်ကျဆင်းသွားတာကိုထောက်ပြထားပြီးပညာရေးလက်လှမ်းမှီမှုဟာစိုးရိမ်ရတဲ့အခြေအနေမှာရှိကြောင်းလည်းဖော်ပြထားပါဗျ။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရစီရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခြင်းမရှိဘူးလို့လည်းရိုက်တာသတင်းဌာနမှဖော်ပြထားပါဗျ။ကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေပိတ်ခဲ့ရပြီးနောက်ပိုင်းမြန်မာနိုင်ငံကကလေးအများစုကကျောင်းပြန်မတက်ကြတော့ဘူးလို့အိမ်နောက်စု 8,500 နီးပါးကိုကောက်ယူတဲ့စစ်တမ်းကိုအခြေခံပြီးကမ္ဘာ့ကပန်ကဖော်ပြထားတာဖြစ်ပါရဲ့ရှင်။